America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်းကနေ2018ခုနှစ်မတ်လ31ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံဖမ်းယူနိုင်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီညနေခင်းသတင်းတွေကိုမက်ကွန်ပျူတာနဲ့တူညီညာပေးသွားမှာပါ။အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသကဒီပြည်ပခရီအတွင်းလူများပြားထိခိုက်ဒေဆုံးဒဏ်ရာရခဲ့တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ရှ်ကတောင်းဆိုလိုက်ပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့မဲခေါင်မြေဝန်တစ်လျှောက်ကနိုင်ငံရဲ့ထိပ်သီးအစည်းအဝေးမှာဒေါ်လာ66ဘီလီယံပမာဏယင်းနှိမ့်နှံမှုအစီအစဉ်တရက်ကိုဒီနိုင်ငံတွေအကြားယင်းနှိမ့်နှံမှုအတွက်သဘောတူညီခဲ့ကြပါတယ်ဒီလိုထိပ်တန်းရောက်တဲ့နေ့ကိုတင်ပြပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့လူဖွဲ့စည်းထဲမှာလှိုက်စားနေတဲ့အဂရိလိုက်စားမှုတွေကိုတိုက်ဖြတ်မယ်လို့သမရသည့်ဦးဝင်းမြင့်မိကွန်းပြောပြီးတဲ့နောက်နေမှာပဲအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကပြည်သူတွေအဂရိလိုက်စားမှုကိုကိုယ်တိုင်ကြုံရတယ်ဆိုရင်တိုင်စားဖို့ပါလို့ပြောဆိုလိုက်ပါတယ်တိုက်ပြား
တာမှာအဂရိဘယ်လိုလိုက်စားကြလဲလုံပိုင်ဝင်းကိုအကြောင်းပြုပြီးတော့ငွေဘယ်လိုတောင်းကြလဲဘယ်လိုပေးရကြလဲဘယ်တော့ပေးရကြလဲတက်တည်ဘလူရှင်မှာပေးကြလဲ
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနှာစင်ရပါမယ်။နောက်သမရအစ်စ်ပြန်လည်ဖွဲ့စည်းလိုက်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဒီကာလုံကိုပြင်ဆင်ပြီးတဲ့နောက်ကာလုံစည်းဝေးခေါ်ပြီးတိုင်းပြည်ရဲ့ပြဿနာကိုသုံးသပ်ချက်ကိုဒီပြောဆိုလိုက်တဲ့သတင်းနဲ့အတူချင်းပြည်နယ်ကရင်တိုက်မှုသတင်းကိုလည်းနှာစင်ရပါမှာ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့တင်ပြပေးကြပါလိမ့်မယ်ရှင်။
အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသနယ်စပ်တစ်လျှောက်မှာအစ္စရေးလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်တောက်ကြနေကပါလက်စတိုင်းလူမျိုး15ယောက်ထက်မနည်းသေဆုံးပြီး1400လောက်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့လွတ်လပ်ပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ပါတယ်။အဲ့ဒီဒဏ်ရာရသူတွေက950ကျော်ဟာတကယ့်ကြီးစံအစ်စ်နဲ့ပြစ်ခတ်ခံရသူတွေပါ။အခုလိုပြစ်ခတ်မှုနဲ့ပတ်သက်ပြီးဖြေရှင်းဖို့ကုလလုံခြုံရေးကောင်စီမှတောက်ကြနေကအရေးပေါ်အစည်းအဝေးကျင်းပခဲ့ပေမဲ့ဘလို့ကင်တွယ်မလဲဆိုတာအပြင်ပူးရဲကြေညာချက်ထုတ်ပြန်တာမျိုးလည်းမရှိပါဘူး။မကြသေးခင်နှစ်အတွင်းနေဆက်တစ်ချောက်မှာဆန္ဒပြပွဲတွေတဲကအကြီးမားဆုံးတစ်ခုနဲ့ရုံးရင်ဆန်ခတ်အခြေအနေကိုပြိုခွဲဖို့အဓိကယုံနှင်းနှင်းရေးနီးလန့်တွေကိုလုံခြုံရေးတပ်ဖွဲ့တွေကအသုံးပြုခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါရယ်။ထောင်ပေါင်းများစွာသောပါလက်စတိုင်းလူမျိုးတွေနေဆက်ကိုချင်းကပ်ခဲ့ကြတာနဲ့အမျှရုံးရင်ဆန်ခတ်အခြေအနေတွေဖြစ်ခဲ့တာပါ။ကျောက်ကယ်ရီနဲ့ပြပောက်တယ်လို့မော်တော်ကားတယာရီကိုမိရှုပ်ပြီးတော့တွန်းလှိန်လွတ်တဲ့အဓိကလှုံ့ဆော်သူတွေကိုတုံ့ပြန်လှုံ့ဆော်ခဲ့တာလို့အစ္စရေးစစ်ဘက်ကပြောပါရယ်ဒါအပြင်ဆန္ဒပြသူတွေကိုအကာအကွယ်ယူပြီးတော့စစ်သွေးကြွတွေဟာတိုက်ခိုက်ဖို့ဆောင်ရွက်ခဲ့တယ်ဆိုပြီးတော့လည်းအစ္စရေးဘက်ကဆွဆွဲပါရယ်အစ္စရေးတပ်ဖွဲ့ဟာကြီးစံအစ်စ်တွေရဘာအုပ်ထားတဲ့တမဏီလုံးတွေမျက်ရည်ရုံဘုံတွေတုံးပြီးတော့ပြစ်ခတ်တယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါရယ်ဒီဖြစ်ရတဲ့ပတ်သက်လို့ဒီပါလက်စတိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်အဖွဲ့ကြား2014ခုနှစ်စစ်ပွဲတွေကဆက်လို့လူအများဆုံးသေဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ
။စီးပွားနိုင်ငံမှာကြာသပတေးနေ့ညပိုင်းကလမ်းဘေးထောင်ပုံပေါက်ကွဲတာကြောင့်အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းအဖွဲ့ကအမေရိကန်နိုင်ငံသားတဦးနဲ့ဗြိတိန်နိုင်ငံသားတဦးသေဆုံးခဲ့တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါရယ်။နောက်ထပ်5ဦးလည်းထိခိုက်ဒဏ်ရာရခဲ့တာပါ။စီးပွားနိုင်ငံမြောက်ပိုင်းမန်ဘစ်မြို့အနီးမှာတိုက်တိုက်ခတ်မှုဖြစ်ခဲ့တာလို့အမည်မဖော်လို့တဲ့အမေရိကန်အရာရှိတဦးကရိုက်တာသတင်းဌာနကိုပြောဆိုခဲ့တာပါ။အမေရိကန်စစ်ဘက်ရဲ့အစောပိုင်းထုတ်ပြန်ချက်တစ်ခုမှာတော့တိုက်ခိုက်မှုဖြစ်တဲ့နေရာနောက်သေဆုံးသွားသူတွေရဲ့အမည်နဲ့နိုင်ငံသားတွေကိုဖော်ပြမထားဘဲညွတ်ပေါင်းအဖွဲ့ဝင်တွေဖြစ်တဲ့ဆိုတာကိုပဲပြောဆိုထားပါတယ်။ဒီတိုက်ခိုက်မှုဟာဘယ်သူတွေရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတာကိုလည်းအမေရိကန်စစ်ဘက်ပြောခွင့်ရပုံမူကြီး Ryan Dillion ကမပြောပေမဲ့လည်းဒီကနက်ဦးအဆင့်စုံစမ်းစစ်ဆေးမှုတွေနဲ့ယူဆချက်တွေကတော့ရှိထားပြီးဖြစ်ကြောင်းနဲ့ဒီစုံစမ်းစစ်ဆေးမှုတွေအပြည့်မတ်ခင်မှာထုတ်ဖော်ပြောဆိုမှာမဟုတ်တဲ့အကြောင်းပြောပါတယ်။ဗီဒင်ကာကွယ်ရေးဝန်ကြီးဌာနကတော့တေဆုံးသူတူဟာသူတို့စီကဖြစ်တဲ့ဆိုတာကိုအတည်ပြုပါတယ်။တေဆုံးသူဗြိတိန်စစ်ဝင်တန်းဟာတိုက်ခိုက်မှုဖြစ်ချိန်မှာအမေရိကန်တပ်ဖွဲ့တွေနဲ့အတူတာဝန်ထမ်းဆောင်နေတာဖြစ်ပြီးတော့ဒီညွတ်ပေါင်းအဖွဲ့တွေဟာ IS စစ်သွေးကြွအဖွဲ့ချွေမုံရေးအတွက်လှုပ်ရှားနေကြတာဖြစ်တယ်လို့ဆိုပါတယ်ရှင
်။ Sierra Leone နိုင်ငံမှာဒီကနေ့သမရရွေးကောက်ပွဲအတွက်လူထုကမေးပေးနေကြပါတယ်။အခုလအစောပိုင်းကကျင်းပတဲ့ရွေးကောက်ပွဲအတွင်းသမရလောင်း16ဦးပါဝင်ရှင်ပြိုင်ခဲ့ရမှာအနိုင်ရရှိမဲ့မဲအီအတွက်55ရာခိုင်နှုန်းကိုဘဲကိုစလေလောင်းကမှမရရှိခဲ့တာကြောင့်ဒုတိယကြိမ်ရွေးကောက်ပွဲကျင်းပတာပါအ အင်္ဂါနေ့ရက်ကရွေးကောက်ပွဲကျင်းပမယ်လို့စီစဉ်ထားပေမဲ့ APC ပြည်သူ့ကွန်ဂရက်ပါတီကကိုယ်စားလှယ်လောင်းတယောက်ရဲ့ကန့်ကွက်တင်ပြမှုကိုတရားရုံးချုပ်ကကြားနာဖို့ရှိတာကြောင့်ရွေးကောက်ပွဲကျင်းပတဲ့ရက်နောက်ဆုတ်ခဲ့တာပါ။မဲဆန္ဒရှင်တွေကတော့ APC ပါတီကဒေါက်တာဆမူရာမက်သီးဝီစင်ကာမာရာဒါမှမဟုတ်CRA လေယွန်းပြည်သူပါတီက Julius Maada Bio Ro ကိုမဲပေးမယ်လို့ဆိုရတယ်။ကိုစလေလောင်းဒေါက်တာကာမာရာကသူဟာ APC ပါတီရဲ့လုပ်ငန်းစဉ်အတိုင်းအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်သွားမယ်လို့ပြောထားပေမဲ့အတိုက်ခံတွေကတော့အာနာယပါတီရဲ့အဂတိလိုက်စားမှုတွေ2014ခုနှစ်ကအီဘိုလာရောဂါကူးစက်ပြန့်ပွားမှုနဲ့ပတ်သက်ပြီးတော့ကင်တရီးယားမှာအားနည်းမှုတွေရှိခဲ့တာကိုထောက်ပြကြပါရတယ်။ကိုယ်စားလောင်းတူဖြစ်သူဘိုင်ယိုကတော့အခုတစ်ချိန်ဟာဒုတိယအချိန်မြောက်သမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်တာဖြစ်ပြီး2012ခုနှစ်သမရရွေးကောက်ပွဲတုန်းကအခုလက်ရှိသမရအာနက်စ်ဘိုင်ကိုရိုမာကိုရှုံးနိမ့်ခဲ့ပူပါရခင်ဗျာ
ရုရှားနိုင်ငံအတွင်းမှာရှိနေကြတဲ့ဗြိတိန်သံဝန်ထမ်းနဲ့ဤပညာဆိုင်ရာဝန်ထမ်းတွေကအယောက်90ကျော်ကိုလျှော့ချပြရမယ်လို့ရုရှားကညွှန်ကြားလိုက်ပါတယ်ဒါဟာဒီလစောပိုင်းတုန်းကနှစ်ဖက်နိုင်ငံအသီးသီးမှရှိတဲ့သံဝန်ထမ်း23ယောက်ကိုနှစ်ဖက်အပြန်အလှန်နှင်ထုတ်ခဲ့ကြတာရဲ့နောက်ဆက်တွဲအဖြစ်ရုရှားဘက်ကထပ်တိုးတုံ့ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။ဗြိတိန်အပါဝင်အနောက်နိုင်ငံတချို့ပူးပေါင်းပြီးတော့ရုရှားတပ်တမန်တွေကိုနိုင်ငံတွေကနေနှင်ထုတ်ခဲ့တာတွေကိုလက်တုံ့ပြန်တဲ့အနေနဲ့ရုရှားကလည်းဒီနိုင်ငံပေါင်း23နိုင်ငံကတပ်တမန်59ယောက်ကိုသူ့နိုင်ငံတွေကနေထွက်ခွာဖို့တောက်ကြနေကညွှန်ကြားပါတယ်။ဒီအထဲမှာဗြိတိန်သံဝန်ထမ်းတွေကအဓိကပြစ်မှတ်ထားပြီးတော့အများဆုံးလျှော့ချလိုက်ပုံရပါတယ်ဗြိတိန်မှာရှိတဲ့ရုရှားတပ်ဝင်တန်းအရေးအတွက်အတိုင်းရုရှားနိုင်ငံထဲမှာရှိတဲ့တပ်ဝင်ဗြိတိန်တပ်ဝင်တန်းတွေရဲ့အရေးအတွက်ကိုလည်းတစ်လအတွင်းမှာလျှော့ချပြရမယ်လို့ဗြိတိန်သံအမတ်ကြီးကဗြိတိန်သံအမတ်ကြီးကိုရုရှားကပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်တပ်ဝင်တန်းအယောက်60ကိုရုရှားကနေနှင်ထုတ်ပြီးစိန့်ပီတာစဘတ်မြို့မှာရှိတဲ့ကောင်စစ်ဝေရုံးကိုပါပိတ်ပစ်လိုက်ပြီးတဲ့နောက်တရက်အကြာမှာပဲအခုလိုဗြိတိန်သံတမန်တွေကိုလည်းထွက်ခွာခိုင်းတာဖြစ်ပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါရယ်ခင်ဗျာဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့မဲခေါင်မြေဝန်တလျှောက်ကနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးမှာလာမယ့်9နှစ်အတွင်းဒေါ်လာ66ဘီလီယံပမာဏယင်းနှိမ့်နှံမှုအစီအစဉ်တရက်နဲ့ပတ်သက်ပြီးတော့သဘောတူညီခဲ့ကြပါတယ်ဟနိုင်းမြို့မှာကျင်းပတဲ့ဒီကနေ့ဆွေးနွေးပွဲကနေအခုလိုသဘောတူညီမှုရခဲ့တာဖြစ်ပြီးအာရှဖွံ့ဖြိုးရေးဘဏ် ADB က9ဘီလီယံနဲ့ကျန်ပမာဏကိုတော့အစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကထည့်ဝင်မှာပါဒီထိပ်သီးစည်းဝေးပွဲကိုကမ္ဘောဒီးယားလောမြန်မာထိုင်းဗီယက်နမ်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတွေတက်ရောက်ပါတယ်မဟာမဲခေါင်မြဝန်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုအာရှဖွံ့ဖြိုးရေးဘဏ်က1992ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အခြေခံအဆောက်အအုံနဲ့တခြားကိစ္စရပ်တွေအတော်များများအတွေ့ငွေကြေးနဲ့နည်းပညာပတ်မှုပေးခဲ့ပါတယ်ဒီအစည်းအဝေးမှာစဦးတီထွင်လုပ်ငန်းရှင် 2000 လောက်လည်းတက်ရောက်ခဲ့ပြီးData ရင်းစီးပွားရေးလုပ်ငန်းတွေအပြန်အလှန်ချိတ်ဆက်ခွင့်လည်းရရှိစေခဲ့တာပါဒီမဲခေါင်မြေဝန်နိုင်ငံများအစည်းအဝေးကိုမြန်မာဒုတိယသမ္မတဦးဟန်နရီဖန်တီယူလည်းတက်ရောက်ပါရခင်ဗျာ
မြောက်ကိုရီးယားဆူရအပေါ်တွန်းမြင့်ဖိအားပေးတဲ့အနေနဲ့မြောက်ကိုရီးယားကနေရေနံနဲ့ကြောင်မီးသွေးတွေကိုတရားမဝင်ခိုးယူတဲ့ဆောင်နေတဲ့သင်္ဘောတွေနဲ့ဝန်ဆောင်မှုကုမ္ပဏီဒါဇင်နဲ့ချီကိုကုလသမဂ္ဂလုံခြုံရေးကောင်စီကအမိမဲစီရင်သွင်းလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကတောင်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စီစဉ်နေချိန်မှာပဲအခုလိုဖိအားတွန်းမြင့်ပေးတာဖြစ်ပါတယ်ပြုနေကမှာအခြေဆိုင်တဲ့မြောက်ကိုရီးယားပိုင်တင်မော15ဆင်း၊နောက်မြောက်ကိုရီးယားပိုင်မဟုတ်တဲ့တင်မော12ဆင်းနဲ့ထိုင်ဝမ်အမျိုးသားတအူအပါအဝင်တည်ယူပို့ဆောင်ရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီပေါင်း20ခုကိုလုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားတက်ခတ်အေးအေးယူရေးဆိုင်ရာကော်မတီကနေဒီအမေရိကန်အစိုးရရဲ့တောင်းဆိုမှုနဲ့အခုလိုအမည်မဲစီရင်သွင်းလိုက်တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဧပြီလ28ရက်နေ့မှာတွေ့ဆုံမယ့်အကြောင်းကြေညာထားတယ်လို့တရုတ်သမ္မတရှီကျင်းပင်နဲ့လည်းမြောက်ကိုရီးယားကောင်ဆောင်တွေ့ဆုံပြီးတော့ရက်ပိုင်းအတွင်းမှာပဲအခုအရေးယူမှုကိုချမှတ်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းလာမယ့်မေလထဲမှာတွေ့ဖို့စီစဉ်ထားတာပါ။ဒီလိုတွေ့ဆုံဖို့သဘောတူထားပေမဲ့လည်းမြောက်ကိုရီးယားအပေါ်တက်ခတ်အရေးယူမှုတွေနဲ့ဖိအားတွေကိုတော့အမြင့်ဆုံးအနေအထားနဲ့ဆက်လက်ပေးသွားမှာဖြစ်တယ်လို့သမ္မတထရမ့်ကလည်းပြောဆိုထားပါတယ်ရှင်။
ဂျပန်နဲ့တရုတ်နိုင်ငံမှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲတွေမှာမြောက်ကိုရီးယားနိုင်ငံအနေနဲ့ပါဝင်မှာဖြစ်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘတ်ချ်ကဒီကနေ့ပြောရတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့ပျုံယမ်းမှာတွေ့ဆုံပြီးတဲ့နောက်သူကအခုလိုပြောလိုက်တာပါတောင်ကိုရီးယားနိုင်ငံပျုံချန်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားအနေနဲ့ပါဝင်ခဲ့ပြီးတော့ကိုရီးယားကျွမ်းဆဲမှာတင်မာမှုတွေရော့ကျသွားပြီးတဲ့နောက်ပ ဘတ်ချာပြုံရန်ကိုဂျာတာဘရီနီကရောက်ရှိခဲ့ပါတယ်။ဂျပန်နိုင်ငံမှာလာမယ့်2020မှာကျင်းပမယ့်နွေရာသီအိုလံပစ်ပွဲတော်နဲ့2022ခုနှစ်ဘေကျင်းမှာကျင်းပမယ့်ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအနေနဲ့ပါဝင်မှာဖြစ်ကြောင်းကိုဘေကျင်းလေဆိပ်ကိုပြန်လည်ရောက်ရှိစဉ်မှာဘတ်ချ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တောင်ကိုရီးယားအိုလံပစ်ပွဲမှာငြိမ်းချမ်းရေးအသင်ဆောင်တဲ့အထိမ်းအမှတ်အနေနဲ့မြောက်ကိုရီးယားရဲ့ပါဝင်မှုအတွက်ကျေးဇူးတင်ကြောင်းဘတ်ချ်ကကင်ဂျွန်အွန်းကိုပြောကြားခဲ့တယ်လို့မြောက်ကိုရီးယားသတင်းဌာန KCNA ကလည်းပြောပါရခင်ဗျာ
။အမျိုးသမီးငယ်ရီပညာသင်ကြားခွင့်ရရေးလှုပ်ရှားခဲ့တာကြောင့်အသက်14နှစ်အရွယ်မှာတာလီဘန်စစ်သွေးကြွတွေရဲ့ပစ်ခတ်တာခံရပြီးခေါင်းမှာဒဏ်ရာရခဲ့တဲ့မာလာလာယူဆပ်ဆိုင်ဟာအခုသူ့ရဲ့ဒီမွေးရမြေပါကစ္စတန်နိုင်ငံစွတ်တောင်ကြားမှာရှိတဲ့မင်ဂိုရာမြို့ကိုဒီကနေ့စနေနေ့မှာပြန်လည်ရောက်ရှိလာခဲ့ပါတယ်။အမျိုးသမီးငယ်တွေပညာသင်ကြားခွင့်ရရေးသူ့ရဲ့ကြိုးပမ်းမှုတွေကြောင့်ပဲအသက်အငယ်ဆုံးနိုဘယ်ငြိမ်းချမ်းရေးဆုရှင်တရားအဖြစ်ဂုဏ်ပြုခံထားရတာပါ။သူရရှိတဲ့နိုဘယ်ဆုချီးမြှင့်ငွေတွေကတချို့ကတော့စွတ်တောင်ကြားမှာမိန်းကလေးစာသင်ကျောင်းတစ်ယောက်တည်ဆောက်ဖို့လှူဒါန်းခဲ့ပြီးအဲ့ဒီစာသင်ကျောင်းကိုတော့ဒီလအစောပိုင်းကပဲစတင်ဖွင့်လှစ်လိုက်ကြပါမလာလာဟာလက်လောဘီတိနိုင်ငံမှာအခြေချနေထိုင်ပြီးတော့အောက်စဖို့တက္ကသိုလ်မှာပညာသင်ယူနေတာဖြစ်ပါတယ်။ဆီးရီးယား၊ကင်ညာ၊နိုင်ဂျီးရီးယား၊ဂျော်ဒန်နဲ့ပါကစ္စတန်အပါအဝင်ကမ္ဘာတဝန်းလက်နက်ကိုင်ပြည်ပခဒေသတွေမှာမိန်းကလေးငယ်တွေပညာသင်ကြားခွင့်ရရွေးကူညီပေးနေတဲ့မလာလာဖန်ရပုံငွေအဖွဲ့ကိုပူးတွဲတည်ထောင်ထားတဲ့သူလည်းဖြစ်ပါတယ်ရှင
်။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာသမ္မတတဲ့ဦးဝင်းမြင့်ကနိုင်ငံတွင်းအဂတိလိုက်စားမှုကိုတေချာတိုက်ဖြတ်သွားမယ်လို့ကျန်းသစ္စာကြေဆိုတဲ့အခမ်းအနားမေးခွန်းမှာထဲသွင်းပြောဆိုသွားပေမဲ့ဒါကိုလက်တွေ့အကောင့်ထဲပေါ်နိုင်ပါမလားဆိုတာကတော့စောင့်ကြည့်ရမယ်လို့မြန်မာနိုင်ငံစားသုံးသူများအသင်းရဲ့တာဝန်ရှိသူကပြောသွားပါတယ်။အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကလည်းနေပြည်တော်မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပပြီးတော့အဂတိလိုက်စားမှုတွေကိုထိထိရောက်ရောက်တိုက်ဖြတ်နိုင်ရေးဆောင်ရွက်နေပြီလို့ပြောခဲ့ပါတယ်။အသေးစိတ်ဆက်ပြောပြပါမယ်ရှင်။မနေ့မတ်လ30ရက်နေ့တောက်ကြနေ့နေပြည်တော်ကပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့ဂရုတစ္ဆာပြုအခမ်းအနားမှာတော့သမရသည့်ဦးဝင်းမြင့်ကနိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမှန်နိုင်ကိုခိုင်မာအောင်ကြိုးပမ်းမှုနဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးအချက်ကိုအတိအကထားထည့်သွင်းပြောဆိုသွားပါတယ်
။အာဂရီလိုက်စားမှုကိုပုံမိုတိုက်ဖြတ်ရပါလိမ့်မယ်။ကျွန်တော်တို့လူအဖွဲ့အစည်းအတွင်းလိုက်စားနေတဲ့အာဂရီလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်သွားပြီးကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမှန်နိုင်ကိုခိုင်မာအောင်ကျိုးပန်းဆောင်ရွက်သွားကြရမှာဖြစ်ပါတယ်
ဒီကနေ့နေပြည်တော်ကအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရုံးမှာလဲသတင်းစာရှင်းလင်းပွဲကျင်းပပြီးတော့ကော်မရှင်အနေနဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းနေတဲ့အကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်အထူးသဖြင့်အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုတိုင်ကြားလာတဲ့ပြည်သူတွေစီကတိုင်စာတွေကိုမတ်လကနေစပြီးတော့တိုင်ကြားတဲ့သူတွေစီအကြောင်းပြန်ကြတာစုံစမ်းစစ်ဆေးတာတွေလုပ်ပြီးတော့အကျဉ်းပြတ်ချစားမှုနဲ့ပတ်သက်ပြီးတိုင်ကြားခံရတဲ့သက်ဆိုင်ရာဌာနတွေစီကိုလွှဲပြောင်းပြီးတော့အရေးယူဆောင်ရွက်နေတဲ့အကြောင်းကော်မရှင်ရဲ့ပြန်ကြားရေးလုပ်ငန်းကော်မတီအဖွဲ့ခေါင်းဆောင်ဦးဟန်ညွန့်ကအခုလိုရှင်းပြပါဗျ
။ပြည်သူအများစုဟာအဂတိလိုက်စားမှုတက်ချက်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ကော်မရှင်ကိုအားကိုးအားထားနဲ့တိုင်စာများပေးပို့ရေးရှိပါတယ်။ဒီလိုပေးပို့တဲ့တိုင်စာဟာကျွန်တော်တို့ရဲ့ရုံးကိုရောက်ခဲ့တာရောက်ရတာအားကိုးတကြီးနဲ့တိုင်တဲ့တိုင်စာတရားဝင်ကြောက်မလာဘူးဆိုရင်ဘာမှကျွန်တော်တို့မရပါဘူးအားလုံးတော့စုံပါရဲ့လက်မှတ်ရောရေးထိုးထားရလားတချို့ကအားလုံးစုံတယ်တိုင်တဲ့လူလက်မှတ်ထိုးမလာဘူးဆိုရင်ကျွန်တော်တို့တိုင်စာအင်္ကာရက်မပြည့်စုံတော့ပါဘူးဒါကြောင့်အဲ့အတိုင်းကျွန်တော်တို့စိုးရိမ်ပါတယ်
အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ထံကိုလူမှုအနေနဲ့အကျင့်ပြတ်ခြားစားမှုတွေကိုသိရှိရင်ကိုယ်တိုင်တွေ့ကြုံရတဲ့ဆိုရင်တိုင်စာတွေကိုတတ်သိအထောက်အထားတွေနဲ့စနစ်တကျတိုင်ကြားရမယ်လို့အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ပြန်ကြားရေးလုပ်ငန်းကော်မတီအဖွဲ့ဝင်ဒေါ်လဲလဲသွင်းကလည်းအခုလိုပြောပါတယ်
တိုင်ကြားတာမှာအာဂရီဘယ်လိုလိုက်စားကြလဲလုပ်ပိုင်ခွင့်ကိုအကြောင်းပြုပြီးတော့ငွေဘယ်လိုတောင်းကြလဲဘယ်လိုပေးရကြလဲဘယ်လောက်ပေးရကြလဲတတ်သိဘယ်လိုရှင်မှာပေးကြလဲပေးတင်ကဘာလို့ပါတယ်ငွေအရင်အတွက်ဘယ်လောက်ပေးရတယ်ဘာကိစ္စကိုအကြောင်းပြုပြီးတောင်းဆိုတယ်ဆိုတော့အကြောင်းအချက်လေးကလေးများကိုရနိုင်တယ်များမှတ်သားပြီးတော့ကျွန်တော်တို့တိုင်းစာမှာဖော်ပြနေပါလေတို့တူပဲပုံများတဲ့ ဗီဒီယိုမှတ်တမ်းများအသံထိုင်များကိုမိတ်ဆက်တင်ပြနိုင်ပါလေ။
သမရတိကလည်းလူဖွဲ့စည်းတဲ့မှာလှိုက်စားနေတဲ့အာဂရီလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်မယ်လို့ပြောဆိုထားတယ်။အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကလည်းအရေးယူဆောင်ရွက်နိုင်အောင်ကြိုးပမ်းမယ်ဆိုပြီးဇက်တိုက်ဆိုသလိုပြောဆိုလာတာကြောင့်အာဂရီလိုက်စားမှုတွေကိုပြင်းပြင်းထန်ထန်ကင်တွယ်ဖြေရှင်းနိုင်ခြင်းရှိပေမဲ့တကယ်လက်တွေ့ကတော့အပြောနဲ့အလုပ်ထပ်တူကြပါမလားဆိုပြီးအကဲခတ်တွေကတော့ပြောနေပါတယ်။မြန်မာနိုင်ငံစားသုံးသူများကာကွယ်ရေးအသေးဥက္ကဋ္ဌဦးပါဥက္ခိုင်ရဲ့အမြင်ကတော့
ကျွန်တော်တို့ကစောင့်ကြည့်ရမယ့်အနေထားပဲเนาะဘာဖြစ်လို့လဲဆိုတော့အခု NLD တို့ကစတက်လာတဲ့အချိန်မှာလည်းဒီကဒီအားအားကြီးလိုက်ဆောင်ကြပြအောင်လုပ်မယ်ဥပဒေချိန်မအောင်လုပ်မယ်ဆိုပြီးတော့ချွေးကြော်ပြီးတော့တက်လာတာပဲဆိုတော့เนาะဒါနဲ့လက်တွေ့မှာဌာနဆိုင်ရာတွေကအရင်တိုင်းပဲဟုတ်လားအားအားကြီးလိုက်ဆောင်ပြည်သူတွေကလက်တောင်းနေတဲ့ပြည်သူဆိုင်ကြီးတွေကလည်းတရားလုပ်နေရတဲ့ဌာနတွေကလည်းလုပ်တော့မယ်ဆိုတော့ဘာမှရော့သွားတာမတွေ့ရဘူးဟုတ်လားနည်းဆွဲတဲ့အချိန်အဲ့ဒီတက်ခါကားအချိန်နဲ့ပြောတာနဲ့တော့မမီသေးဘူးပေါ့အခုကတော့သမဒကလည်းအစ်စ်ဖြစ်တယ်အဲ့ဒါအရင်းတိုက်စားမှုတွေတိုက်ချက်နယ်လို့သမဒတိကျနေနေမှာလည်းကျွန်တော်တို့ပြောတာသိရတယ်အဲ့ဒါအရင်းတိုက်စားမှုတိုက်ချက်ကော်မရှင်ကလည်းဥက္ကဋ္ဌအစ်စ်ဖြစ်နေတယ်အဲ့တော့နောက်ခုကြလုံးကအစ်စ်ဆိုတော့တကယ်ထိအောင်လုပ်နိုင်မလုပ်နိုင်ဆိုတာကိုစောင့်ကြည့်ရမယ်အဲ့ဒါအရင်းတိုက်စားမှုလုပ်တဲ့ဟာလားကအရာတန်းတွေကိုတော့ပြည်ပြသားကအရေးယူဖို့လိုလိမ့်မယ်လို့ကျွန်တော်တို့ကအခုတက်လာတဲ့သမဂ္ဂဒေသကဒါပြည်သူ50%ကျော်ရဲ့ခုစားကျွန်တော်တို့ကတော့ဒါတိုက်တွန်းလို့ပါဟုတ
်တန်ရှင်းတဲ့အစိုးရကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖြစ်ဖို့အာဂရီလိုက်စားမှုကျူးလွန်သူတွေကိုထိရောက်စွာအရေးယူမယ်ဆိုပြီးပြည်ထောင်စုစည်းရင်းစစ်ရုံးပြည်ထောင်စုရှင်းနေချုပ်ရုံးပြည်ထရေးဌာနပြန်ကြားရေးဝန်ကြီးဌာနနဲ့တရားလွတ်တော်ရှင်းနေတွေပါဝင်တဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတော့ပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလတုန်းကသမ္မတဦးထင်ကျော်ရဲ့အမိန့်နဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သမရတဲ့ဦးဝင်းမြင့်ကသူတမရဖြစ်လာတဲ့မတ်လ30ရက်နေ့မနေ့တောက်ကြနေ့ကပဲအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိုပြင်ဆင်ဖွဲ့စည်းလိုက်ပါတယ်။သမရတက်တန်းအတွင်းမှာတော့ကာလုံခေါ်ဖို့အလားလာနေတယ်လို့သုံးသပ်သူတွေရှိပါတယ်။ဒါပေမဲ့တက်ကိုယ်စားလှယ်အများစုပါတဲ့ကာလုံအစည်းအဝေးကိုခေါ်ရဆိုရင်မဲခွဲတဲ့အခါမှာ NLD ဘက်ကရှုံ့နေမယ်လို့အများစုကမြင်မြင်မဲ့လို့တိုင်းပြည်ရဲ့ပြည်ထနာတွေကိုညှင်းခုန်ဆွေးနွေးတဲ့နေရာတစ်ခုအဖြစ်နဲ့ကာလုံအစည်းအဝေးကိုခေါ်ယူတဲ့နယ်ဆိုပြီးတော့သုံးသပ်မှုတွေလည်းရှိပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်201နဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်30ပုံမှန်ခွဲကရလူပုဂ္ဂိုလ်12ဦးနဲ့ပြင်ဆင်ဖွဲ့စည်းလိုက်တာဖြစ်တယ်လို့မတ်လ30ရက်နေ့စွဲနဲ့ထုတ်ပြန်တဲ့သမရဦးဝင်းမြင့်ရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါသမရဦးဝင်းမြင့်ပြန်လည်ပြင်ဆင်ဖွဲ့စည်းလိုက်တဲ့ကာလုံထဲမှာတော့ NLD ပါတီက4ဦးတက်မတော်ဘက်က6ဦးနဲ့အတူပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အရင်ကပြည်ခိုင်မျိုးပါတီခေါင်းဆောင်ဟောင်းဦးတီခွန်မြတ်လည်းပါဝင်ပါတယ်ဦးတီခွန်မြတ်ကိုသူရဦးရွှေမန်းရဲ့အကြံပေးချက်အရတင်မြှောက်လိုက်တာလို့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာပါဒါကြောင့်ကာလုံထဲမှာ NLD ပါတီရဲ့အင်အားပိုနှဲသွားသလိုဖြစ်သွားပါတယ်။ဒါပေမဲ့ NLD အစိုးရကတော့ကြံနေသေးတဲ့နောက်ထပ်3နှစ်တာတက်တန်းအတွင်းမှာလည်းကာလုံအစည်းအဝေးကိုခေါ်ဖို့အလားအလာနေတယ်လို့သုံးသပ်သူကရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသင်းဖြစ်ပါတယ်။
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဟိုကာလုံနဲ့ပတ်သက်ပြီးတော့ဟိုထဲထဲဝင်ဝင်တိတ်ပြီးတော့စဉ်းစားထားဖို့မပေါ်ဘူးပေါ့နော်။ပြီးခဲ့တဲ့တက်တန်းနှစ်နှစ်မှာကလည်းပဲကာလုံကိုခေါ်ခဲ့တာမဟုတ်ဘူးဆိုတဲ့အခါကျတော့အာလာမဲ့တက်တန်းအတွင်းမှာလည်းပဲပေါ့နော်ထူးခြားတဲ့ကိစ္စမရှိဘူးဆိုရင်ဟိုကာလုံကိုခေါ်မယ်လို့ကျမတို့မထင်ဘူးပေါ့လေအဲ့ဒီတော့ဟိုဒီဥတီခွန်မြတ်အာရောက်သွားခြင်းဟာဒီကာလုံနဲ့ဥတီခွန်မြတ်ပါသွားခြင်းအဖြစ်ပေါ့နော်သိပြီးတော့ပေါ့နော်ဟိုထူးခြားတဲ့နိုင်ငံရေးအပြောင်းလဲဟိုဖြစ်လာမှာမဟုတ်ဘူးပေါ့နော်အဲ့တော့ဘာကြောင့်လဲဆိုတော့အစကတည်းကNLD ရဲ့ဥချိုရေးဆိုင်ရာမူဝါဒမှာကဒီလူသားပြန်လဲတင်ပြရေးလို့ပြောတော့လဲပဲပေါ့နော်ဒီကာလုံကိုဟိုမခေါ်ဘဲနဲ့တိုင်းပြည်ကိုဥချုံနိုင်တယ်လို့ဟိုယုံကြည်ထားပုံရတယ
်NLD အစိုးရတက်လာချိန်တုန်းကဖွဲ့စည်းခဲ့တဲ့ကာလုံကောင်စီထဲမှာတမရဟောင်းဦးထင်ကျော်နိုင်ငံရေးဝန်ကြီးဒေါအောင်ဆန်းစုကြည်အပါအဝင် NLD ပါတီနဲ့သက်ဆိုင်သူ5ဦးပါဝင်ပြီးတမရကာကွယ်ရေးဦးစီးချုပ်ကခန်းထားနိုင်တဲ့ကိုယ်စားလှယ်က6ဦးရှိတာကြောင့်ကာလုံအစည်းအဝေးကိုခေါ်ပြီးမဲခွဲခဲ့ရင် NLD ဘက်ကရှုံးနေမယ်ဆိုတဲ့အမြင်တွေရှိထားကြတာပါဒါပေမဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့တိုင်းပြည်ပြဿနာတွေကိုညှင်းခုန်ဆွေးနွေးတဲ့နေရာတစ်ခုအဖြစ်ကာလုံအစည်းအဝေးကိုခေါ်ယူခြင်းအဖြစ်တိုင်းပြည်အတွက်အကျိုးရှိလာနိုင်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ်အ
ဲ့တော့တကယ်တမ်းပြောရင်တော့ ကမရာဦးထင်ကျော်လက်ထက်ကာလုံရဲ့နှစ်ဖက်အားမြချေအနေထားခဲ့တော့ကမရာဦးဝင်းမြင့်ဦးဆောင်တဲ့ဒီကာလုံမှာကအားမြချေနည်းနည်းလျှော့သွားတယ်လို့သုံးသပ်လို့ရတယ်။ဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဒီကာလုံကောင်စီအစည်းအဝေးမှာတမတော်ကောင်စီဝင်တွေကအများစုရထားပေမဲ့လည်းပဲလာမယ့်၃နှစ်အတွင်းမှာကာလုံကောင်စီအစည်းအဝေးကိုလုံးတင်တယ်လို့မြင်တယ်။လက်ရှိအငြင်းငြင်းကြီးအကျတဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျတဲ့စီပွားရေးအကျတဲ့နောက်အခရီးလိုက်စားမှုတိုက်ဖြတ်ရေးဒီလိုစင်ခေါ်မှုအကျတဲ့တွေကိုကာလုံစည်းအဝေးမှာကြည်ကြည်ပြန့်ပြန့်အကျိတ်နဲ့ညှိနှိုင်းဆွေးနွေးပြီးတော့အရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာယုံကြည်မှုနားလည်မှုပူးပေါင်းဆောင်ရွက်မှုကိုနှင့်တင်နိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုအလားအလာကောင်းနေပေါ်ထွက်လာနိုင်တယ်လို့ကျွန်တော်ကမြင်တယ
်။သမရတိဦးဝင်းမြင့်လက်ထက်မှာလုပ်ငန်းတွေအရင်ကထက်ပိုပြီးတွက်လက်လာနိုင်တယ်ဆိုပေမဲ့ထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတွေကိုတော့မမျှော်လင့်နိုင်သေးဘူးလို့ဒေါညညိုသင်းကမြင်ပါတယ်
။ကိုယ်ကိုယ်ရင်ပြောရမယ်ဆိုရင်တော့သမရကြီးဦးမြင့်တက်လာခြင်းအားဖြင့်ပေါ့နော်။ဒီသမရကြီးအဟောင်းဦးထေကျော်တက်ဆက်လို့ရှိရင်တော့လုပ်ငန်းတွေပိုပြီးတက်လက်များဆန်းလာနိုင်မယ်လို့ဟိုမျှော်လင့်တယ်ပေါ့နော်။ဒါပေမဲ့ထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတွေကိုဖြစ်မလာနိုင်ဘူး။ဘာကြောင့်လဲဆိုတော့နိုင်ငံကိုတကယ်ဥဆောင်တာကတော့အောင်ဆန်းစုကြည်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဒီသမဏပြောင်းရုံနဲ့တော့ကျမတို့ဟိုထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတွေရှိလာမယ်လို့တအားကြီးကျမတို့ညွှန်ပြထားလို့မရအောင
်အခုပြန်လဲဖွဲ့စည်းလိုက်တဲ့ကာလုံထဲမှာသမဏဦးဝင်းမြင့်ဒုသမဏတွေဖြစ်တဲ့ဦးမြင့်ဆွေနဲ့ဦးဟန်နရီဘန်တီယူပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်အမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းတမတော်ကဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတက်ချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းတမရကခံထားတဲ့ပြည်ထရေးဝန်ကြီးကာကွယ်ရေးဝန်ကြီးနဲ့နေဆက်ရေးရာဝန်ကြီး12ဦးပါဝင်တာဖြစ်ပါတယ်ခင်ဗျာ
ဒေါ်ရရှင်များရှင်အနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာဘုရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွတ်တော်အစည်းအဝေးကနေလက်ကတော်သမရအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီသမရသည့်ဦးဝင်းမြင့်ကသူကိုယ်စွမ်းရှိသည်၍ပြည်သူတာဝန်တွေကိုကြေပြိုစွာထမ်းဆောင်သွားပါမယ်လို့သမရသည်ဖြစ်ဖြစ်ချင်းမှာပဲပြည်သူတွေကိုပြောဆိုထားပါတယ် VOA သောတာရှင်တွေကရောသမရသည်ဦးဝင်းမြင့်အနေနဲ့တမ်းပြည်ကိုဘယ်လိုဥဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲအရင်သမရဦးထင်ကျော်လက်ထက်မှာသမရဟာရုပ်သေးတရုပ်လိုလုံးပိုင်ခွင့်ဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမရသည်ကရောဘယ်လောက်ထိလုံးပိုင်ခွင့်တွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်လေအရေးသမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလားစတိတိကြတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ပြီးတော့နံပါတ်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်တိုက်ရိုက်ထုတ်လွှင့်ချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမည်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာbabies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။ဒီကနေ့ညစီစဉ်တင်ဆက်မဲ့ဒါရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသေးရှင်။နောက်ထပ်ကြံနေသေးတဲ့မြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ပြပေးကြပါရစေ။လမ်းမဆက်သွယ်ရေးနဲ့တွာလာရေးခက်ခဲတဲ့ချင်းမြင်းနယ်တောင်ပိုင်းမတူဝီမြို့နယ်မှာမန္တလေးအခြေဆိုင်မနိစလလူမှုကူညီရေးအသင်းပိုင်ကားတစ်စီးကလူနာကိုပို့ဆောင်ပြီးတော့အပြန်မှာကားတိတ်မောက်ပြီးတော့ကြောက်ထဲထိုးကြခဲ့လို့အသင်းသား2ဦးအပါအဝင်လူ4ဦးသေဆုံးခဲ့ပါတယ်။သေဆုံးတဲ့သူတွေကိုတော့ကံကောပြည်သူဆေးရုံကြီးမှာပဲတချို့သွားမှာဖြစ်တယ်လို့လူမှုကူညီရေးအသင်းတာဝန်ရှိသူတွေကပြောပါရစေ။လက်ရှိချင်းမြင်းနယ်အတွင်းမှာလမ်းမဆက်သွယ်ရေးနဲ့ပတ်သက်ပြီးလိုအပ်ချက်တွေများစွာရှိနေသေးတယ်လို့လည်းချင်းနိုင်ငံရေးပါတီခေါင်းဆောင်တွေကတုံ့တက်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါချင်းမြင်းနယ်မတူပီမြို့နယ်ကိုလူနာသွားရောက်ပို့ဆောင်တဲ့မန္တလေးခြေဆိုင်မနိစလလူမှုကူညီရေးအသင်းကရင်းစည်းဟာမတူပီမြို့နယ်တွင်ခြောက်တဲ့ထိုးကြခဲ့လို့ရင်ပေါ်လိုက်ပါလာသူ၄ဦးစလုံးသေဆုံးသွားခဲ့တယ်လို့မနိစလလူမှုကူညီရေးအသင်းစည်ရင်ကန်ကိုနေမင်းထွန်းကအခုလိုပြောပါတယ
်သူတို့အဲ့လူရာပုတ်ပြီးတော့အပြန်ပေါ့နော်သူပေါင်းလေးဦးအပြန်မှာသူတို့ဘူးလက်မအဲ့လိုတော့တို့တို့ကြသွားတယ်သူတည်းကတော့ပါတယ်တယောက်တော့သုံးပါအနည်းအားဖြင့်ပါတဲ့လူတွေတော့ဟိုကအကုန်လုံးကံောရင်ရင်ဝဲမှာပူလာကြအခုကံောပြည်သူစေုံညနေပဲအဲ့မှာပဲကြိုးလာတော့မှကျွန်တော်ဒီကနေပြီးတော့မနေ့ကနေစားရေးစီစဉ်ပြီးတော့တိုက်ပို့ပေးတယ်ညမနေ့ကနေအီစီခွဲရောအပြင်ဦးရောအကုန်လုံးလိုက်သွားတော့
မလ28ရက်နေ့ကမန္တလေးစေုံကနေတည်ဆုံသွားတဲ့လူနာကို ချင်းပြည်နယ်ကိုပို့ဆောင်ပေးခဲ့ပြီးအပြန်ခရီးမှာခရီးကြုံလိုက်ပါလာတဲ့ခရီးသည်နှူးနဲ့မနိစလလူမှုကွန်ရီးအဖွဲ့နှူးတို့စီးနင်းလာတဲ့ယင်ဟာမသူပီမြို့နယ်လူသောရွာနီး6ထဲထိုးကြပြီး4ဦးစလုံးသေဆုံးသွားခဲ့တာပါဒီအခြေအနေကိုကိုနေမင်းထွန်းကအခုလိုဆက်ပြောပါဗျာ
ဆုံးမလေးရောက်ကနေရောက်တော့ကျွန်တော်အသိန်းသားတွေပေါ့နေရောက်ကတော့အဲဒီကံကောင်းမျိုးနဲ့နေကြတယ်ပေါ့ကျတော့နေရချင်းပြည်နယ်မတူပြည်မျိုးနဲ့လုံတော်ရွာနားလေးမှာကျတော့တယ်ကကျတော့နေရတဲ့600လောက်တော့ရှိလို့ပြော
အလောင်းတွေကမနေ့က6ထဲ10ယူနိုင်ခဲ့ပြီးစကိုင်းတိုင်းဒေသကြီးကံကွန်ပြည်သူစေုံကြီးမှာပဲတကြွတွားမှာဖြစ်ပါတယ်ချင်းပြည်နယ်မတူပြည်မျိုးနယ်တွင်ကားသိမ်းမှောက်တဲ့တရင်ကြားသိပေမဲ့လည်းအခြေအနေသိစိတ်ကိုမသိရှိသေးဘူးလို့လည်းချင်းပြည်နယ်ဆိုရဖွဲ့ဝင်ဝန်ကြီးဦးမန်ဟန်တာကပြောပါတယ
်အဲဒီဟာကကျွန်တော်ဒီမတူပြည်ဘက်မှာထင်တယ်ကျွန်တော် information တော့သိစိတ်နဲ့မသိလိုက်ဘူးပေါ့နော
်ချင်းပြည်နယ်မှာလမ်းမဆွတ်တရေခက်ခဲတဲ့အခြေအနေကြောင့်အသက်အန္တရာယ်ထိခိုက်မှုတွေမကြာခဏဆိုလိုဖြစ်ပွားနေခဲ့တာပါအထူးသဖြင့်ချင်းမြင့်နယ်တွင်လမ်းမဆက်တို့ရေခက်ခဲချိန်နေတဲ့ပတ်သက်လို့ချင်းမျိုးရန်ဒီမိုကရက်တစ်ပါတီအသွင်းမှုနဲ့စလိုင်းကျဲဥပိထောင်ကခုလိုပြောပါတယ
်ချင်းပြည်နယ်လမ်းမဆက်တို့ရေပတ်သက်လို့ရှိရင်တော့ဘယ်လိုလဲကိုဒီလိုအချက်တွေရှိနေသေးတယ်ကျွန်တော်တို့ဟိုစိတ်မကောင်းစရာတွေရှိနေသေးပါတယ်ကျွန်တော်တို့ရဲ့ဒီနေ့ချင်းဆက်လမ်းတွေတောင်မှ12ရာစီတွားလို့ရတဲ့လမ်းတွေကဟိုမြောက်ပိုင်းမှာပဲဒီအများစုကဖြစ်နေတယ်တောင်ပိုင်းဒီအများစုကတော့သူတစ်ဖြစ်ဒီမတူဒီဘလဝဟိုကမ်ပလက်မင်းတားဒီချက်ချက်တဲ့လမ်းတွေပါလေတဲ့ဒီ12ရာစီလမ်းကမရှိသေးဘူးပေါ့50ရာခိုင်နှုန်းကျော်ကတော့ကားလမ်းမပေါ်သေးဘူးဒီတို့ရွာချင်းချက်တဲ့လမ်းတွေပေါ့ဗျာအဲ့တော့ကျွန်တော်တို့ဘယ်တော့တစ်ချက်ဒီကိစ္စတွေစိတ်မကောင်းကြတော့အများကြီးရှိနေသေးပါလေ
အစိုးရရဲ့စည်ရင်းရချင်းပြည်နယ်မှာကားလမ်းကမိုင်ပေါင်း1200ပေါက်နေပြီလို့ဖော်ပြထားသလိုကျေးရွာပေါင်း1300ကျော်ရှိနေတဲ့အတွက်အချိုးစားရအများစုဟာလမ်းမပေါက်သေးဘူးလို့လည်းစလိုင်းကျဲဥပိထောင်ကပြောပါတယ်ချင်းပြည်နယ်ဟာဖွံ့ဖြိုးမှုအနည်းဆုံးပြည်နယ်ဖြစ်သလိုလမ်းမဆက်တွေရဲ့ပိုင်းမှာလည်းအားနည်းနေပါတယ်လမ်းမဆက်တွေရဲ့ခက်ခဲတဲ့အခြေအနေကြောင့်ကားတိုက်မှမှုတွေမကြာခဏဖြစ်ပွားနေတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
နိုင်ကောင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်စီစဉ်နေအဆုံးမသက်ခင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်။ Israel နဲ့ Gaza ကမ်းမြောင်ဒေသ26မှာ Israel လူမျိုးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တောက်ကြာနေက Palestine လူမျိုး15ယောက်ထက်မနည်းတည်ဆုံးပြီး1400လောက်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့လွတ်လပ်ပြီးတော့ပွင့်လင်းမြင်သားတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကတောင်းဆိုလိုက်ပါတယ်အဲ့ဒီတန်ရသူတွေက950ကျော်ဟာတကယ်ကြီးစံအစ်စ်နဲ့ပြစ်ခတ်ခံခဲ့ရသူတွေပါအခုလိုပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဖြေရှင်းမှုကုလလူညွေးကောင်စီမှတောက်ကြနေကအစည်းအဝေးအရေးပေါ်ကျင်းပခဲ့ပေမဲ့လည်းဘလို့ကင်တွယ်မလဲဆိုတာအပြင်ပူတဲ့ကြီးစံချက်ထုတ်ပြန်တာမျိုးတော့မရှိပါဘူးစီရာလီယွန်းနိုင်ငံမှာဒီကနေ့သမရရွေးကောက်ပွဲအတွက်လူထုကမေးပေးနေကြပါတယ်အခုလအစောပိုင်းကကျင်းပတဲ့ရွေးကောက်ပွဲအတွင်းသမရလောင်း16ဦးပါဝင်ရှင်ပြန်ခဲ့ရမှာအနိုင်ရရှိမဲ့မဲရီအတွက်55ရာခိုင်နှုန်းကိုဘယ်သူမှမရရှိခဲ့တာကြောင့်ဒုတိယအကြိမ်ရွေးကောက်ပွဲကျင်းပတာပါအင်္ဂါနေ့တုန်းကရွေးကောက်ပွဲကျင်းပဖို့စီစဉ်ထားခဲ့ပေမယ့်လေ ABC ပြည်သူ့ကွန်ဂရက်ပါတီကကိုယ်စားလှယ်လောင်းတယောက်ရဲ့ကန့်ကွက်မှုကိုတရားရုံးချုပ်ကကြားနာဖို့ရှိတာကြောင့်ရွေးကောက်ပွဲကျင်းပရဲ့နောက်ဆုတ်ခဲ့ရပါတယ် BNN နိုင်ငံမှာကျင်းပနေတဲ့မဲကောင်မြဝန်းတစ်လျှောက်ကနိုင်ငံတွေရဲ့ထည်သည့်အစည်းအဝေးမှာလာမယ့်5နှစ်အတွင်းဒေါ်လာ66ဘီလီယံပမာဏရင်းနှီးမြှုပ်နှံမှုအစီအစဉ်နဲ့ပတ်သက်ပြီးတော့သဘောတူညီခဲ့ပါတယ်ဟနိုင်မြို့မှာကျင်းပတဲ့ဒီကနေ့ဆွေးနွေးပွဲကနေအခုလိုသဘောတူညီမှုရခဲ့တာပါဂျပန်နဲ့တရုတ်နိုင်ငံမှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲတွေမှာမြောက်ကိုရီးယားနိုင်ငံအနေနဲ့ပါဝင်မှာဖြစ်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌ Thomas Bach ကဒီကနေ့ပြောပါရယ်မြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တွေ့ဆုံအပြီးအခုလိုပြောလိုက်တာပါခင်ဗျာ
သတင်းချင်းညုတ်ကိုကိုအောင်အောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ Bill Andrews ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ဒီလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.